ရှာကျင်းဆောင်ထဲမှာနေခဲ့ရတဲ့ကာလကအပြင်ပကနိုင်ငံရေးလောကအပြင်ဘယ်လိုဖြစ်နေလိမ့်မယ်လို့တွေ့ကောင်းတွေ့ခဲ့ပါလိမ့်မယ်အခုဆရာအပြင်ကိုရောက်လာပြီး3လပြည်လာပြီးဆိုတော့ဆရာလက်တွေ့မြင်ရတဲ့အခြေအနေဟာဆရာမှန်းထားခဲ့တာနဲ့ကိုက်ညီပါရဲ့လားဆရာ
နှမျိုးပြောရမယ်ခင်ဗျာဟိုကိုက်ညီတာလဲရှိတယ်မကိုက်ညီတာလဲရှိတယ်လို့အဲ့လိုပဲနှမျိုးပြောရမယ်ထင်တယ်ခင်ဗျာဘာလို့ဆိုရင်မကိုက်ညီဘူးဆိုတဲ့အနေထားကျွန်တော်ထင်တာတော့အပြင်ထွက်လာလို့ရှိရင်ဟလားကျွန်တော်ကနောက်ပိုင်းမှကြားတဲ့ခါကျတော့ကျွန်တော်ကစစ်အစိုးရရဲ့သတင်းစာတွေကိုပဲဖတ်နေရတာဟုတ်ဗျအခုနောက်ပိုင်းတစ်နှစ်လောက်မှပေါ့လားတစ်နှစ်နှစ်လောက်မှဖတ်နေရတဲ့ခါကျတော့ကျွန်တော်ထင်တာအော်တိုင်းပြည်တော့တော်တော်လေးတော့အပြောင်းလဲတွေရှိနေမှာပဲပေါ့ဥမာလမ်းတွေကောင်းနေတရားတွေစောင့်နေတယ်အလားတိုက်တွေစောင့်နေတယ်ဘာညာပေါ့ဗျာတကယ်တွက်လာတဲ့ခါကျတော့အဲ့ဒီလိုမဟုတ်ဘူးဖြစ်နေတယ်လမ်းတွေကြည့်တယ်လဲလမ်းတွေကအပြည့်တည်းပေါ့ဗျာတိုက်တွေကြည့်လဲတိုက်တွေကကောင်းမွန်မဟုတ်ပေါ့ဗျာကျွန်တော်ထင်တယ်လို့မဟုတ်ဘဲနဲ့တို့မို့လဲဝါရဖြတ်နေသတင်းစာတွေထဲမှာတွေ့နေရတဲ့အတိုင်းမဟုတ်ဘဲနဲ့ဘာမှဒီထူးထူးခြားခြားကောင်းနေမွန်နေလို့တိတ်မရှိလာပဲနဲ့ပြက်ပြက်စီးစီးယွယွရင်းရင်းနေတွေ့နေရတယ်ပေါ့ဗျာအဲ့လိုဟာမျိုးတွေ့တဲ့ခါကျတော့လုံးဝကိုကျွန်တော်ထင်မှန်းတာတွေနဲ့မတူဘူးလို့ဒါပြောနိုင်ပါတယ်တစ်ပေါ့လေနောက်ဒုတိယအချက်ကျွန်တော်ပြောချင်တာကတော့ဟိုထင်တဲ့အတိုင်းဖြစ်နေတာတွေလဲရှိတဲ့လောက်ရှိနေတာကိုသွားတွေ့တယ်ခင်ဗျာတွေ့တယ်ဆိုတာဘယ်လဲဆိုတော့ကျွန်တော်အပြင်ကိုရောက်လာလို့ရှိရင်လဲနိုင်ငံရေးဖိနှိပ်မှုတွေနဲ့ဟလာနိုင်ငံရေးပိတ်ဆို့မှုတွေနဲ့နိုင်ငံရေးဟန်တားမှုတွေနဲ့ဒါတွေနဲ့ပဲပြည့်နေမှာပဲလို့ကျွန်တော်ထင်ထားခဲ့တယ်ဗျာအဲ့ထင်တဲ့အတိုင်းမှန်းနေတယ်ဗျာတကယ်ပြောရင်အတူဆုံးကြီးနဲ့ကျွန်တော်ပြောရင်တော့ကျွန်တော်ထောင်ထဲကထွက်လာမယ်လို့တိတ်မထူးကြလာဘူးဗျာထောင်ထဲအတိုင်းဖြစ်နေတယ်အပြင်လောကကလည်းအဲ့တော့ဟိုကျွန်တော်ထောင်ထဲမှာခဏခဏပြောတဲ့အတိုင်းပဲဗမာပြည်ကြီးကထောင်ကျနေတာပဲတပီလုံးထောင်ကျနေတာပဲလို့ကျွန်တော်ပြောခဲ့တဲ့စကားရှိတယ်ဗျာအခုလဲကျွန်တော်ထင်တယ်ဒီအတိုင်းပဲအဲ့ကျွန်တော်ထင်ချက်ကမှန်းနေတယ်လို့ကျွန်တော်ပြောနိုင်ပါတယ်ကျွန်တော်ကိုယ်တိုင်ဒီပင်လင်းဒီနေ့ဒီဘယ်နေရာမှာလွတ်သွားလို့မရဘူးကျွန်တော်နောက်ကသွားလျာမှာဒီမော်တော်ဆိုင်ကယ်တို့ကားတို့ဆိုတာဒီရဲထောက်လိုင်းကြီးဆိုတာတောက်လျှောက်လိုက်ပြီးတော့တခါတည်းဟိုမီလာမြန်လာကျွန်တော်ဟိုမီလာမြန်လာတယ်မကောက်ဘူးဗျာကျွန်တော်ပတ်ဝန်းကျင်မှာရှိတယ်ကျွန်တော်သွားတဲ့အိမ်ကိုမီးတယ်မြန်နဲ့အဲကျွန်တော်သွားတဲ့အိမ်ရဲ့အိမ်နာနေခြင်းတွေမီးတယ်မြန်နဲ့အဲ့လိုဘာမှလွတ်လပ်မှုမရှိဘဲနဲ့တကယ့်ကိုလူတွေအားလုံးကထောင်ကျနေတယ်လို့ဖြစ်နေတယ်အဲ့ဒါဟာကျွန်တော်အထဲမှာထင်ခဲ့တာလေတော်မပိုးပြီးတော့ဆိုးနေတယ်ပိုးပြီးတော့မှန်းနေတယ်ပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒါကတော့အနာပိုင်းတွေဘက်ကနှိကုံးမှုတွေဆောင်ရွက်ဈေးနဲ့ဟာတွေသူတို့ဘက်ကတိတ်မဆောင်ရွက်နိုင်ဘူးဆိုတာကိုတွေ့ရတယ်ဆိုရင်အပိုင်ဖြစ်မယ်လို့ထင်ပါတယ်အခုဒီမိုကရေစီလှုပ်ရှားမှုအပိုင်းကိုကြည့်ရပါစို့ဆရာတို့ရဲ့မိခင်ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အခြေအနေကဘယ်လိုတွေ့ပါလဲဆရာ
ဟိုအခြေအနေကတော့ဟိုကျွန်တော်မှန်းထားတဲ့အတိုင်းပေါ့ဗျာဟလားဂျင်းနဲ့ကြက်တဲမှာနေရောက်နေတာပဲခင်ဗျာဂျင်းနဲ့ကြက်တဲရောက်နေတယ်နောက်ပြီးတော့ဟိုကျွန်တော်ထင်တဲ့အတိုင်းပဲကျွန်တော်တို့ဟိုခေါင်းဆောင်တွေပေါ့ဥက္ကဋ္ဌအပါဝင်ဟလားကျွန်တော်စီးစီမှာရှိတဲ့အဖွဲ့ဝင်များလည်းအကုန်လုံးအသက်ကြီးကြီးကြပြီခင်ဗျာဥက္ကဋ္ဌဆိုလို့ရှိရင်62နှစ်ဗျာဟလားကျန်တဲ့ပုဂ္ဂိုလ်များဆိုလို့ရှိရင်လည်း90ပါတယ်ဗျာ91နှစ်ပါတယ်ဗျာဟလား80ကျော်ပြီ80နဲ့4 5 6နှစ်သမားတွေပါတယ်ဆိုတဲ့အခါကျတော့ဘာပဲဖြစ်ဖြစ်ဒီပုဂ္ဂိုလ်များလည်းအတော်ကိုပင်ပန်းပန်းနဲ့ယုံကန်နေရတယ်ချုပ်ချယ်မှုတွေအဖိနှိပ်မှုတွေဟန်တားမှုတွေတားဆီးမှုတွေဟလားချင်းရောက်မှုကြီးအမျိုးမျိုးကြားရတဲ့ကနေပြီးတော့သူတို့လည်းနှစ်ပေါင်း20လောက်ရုံးကန်နေရတဲ့အခါကျတော့အတော်ကိုချီပုံချီပုံလက်ပန်းကြနေတယ်လို့ကျွန်တော်မြင်တယ်အဲ့ဒီအတိုင်းပဲဒီခေါင်းဆောင်မှုရဲ့ချီပုံလက်ပန်းကြမှုဟာအဖွဲ့ချုပ်လုပ်ငန်းတွေမှာလည်းအဖွဲ့ချုပ်ရဲ့ CEO ရဲ့လုပ်ငန်းဟလားဒီနိုင်ငံရေးလုပ်ငန်းစသည်ဒီလိုလုပ်ငန်းတွေမှာလည်းဟိုအားပြော့နေတဲ့သဘောပေါ့ဗျာဟုတ်လား
ဟုတ်ကဲ့
ဒါတော့တွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီအဖွဲ့ချုပ်မှာခေါင်းဆောင်မှုလူကြီးတွေကိုအနာပေးပြီးတော့လူငယ်တွေတက်ပြီးတော့ခေါင်းဆောင်မဲ့အခြေအနေဖြစ်နိုင်မဲ့အလားအလာကိုရှိပါလားဆရာ
။နော်ဒါမရှိဘူးလို့ပြောရမှာတဲ့တိတ်လည်းမလိုသေးဘူးခင်ဗျာ။ကျွန်တော်လူငယ်တွေကိုအားကိုးတယ်ကျွန်တော်လည်းဥမာလူငယ်တွေကိုအားပေးနေတယ်အဲမင်းတို့တွေကအဖွဲ့ချုပ်ရဲ့ခေါင်းဆောင်လောင်းနေပဲဟုတ်လားအဖွဲ့ချုပ်ကိုတဏီတော့အခါမှာခေါင်းဆောင်ရမယ်လို့ကျွန်တော်ပြောတယ်အလားတူပဲဒုတိယပိုင်းအဆင့်တို့တတိယပိုင်းအဆင့်တို့မှာကောင်းဆောင်တွေပုံကူတွေကိုလည်းကျွန်တော်ကဆွဲတင်ပြီးတော့မြင့်ပြီးတော့တောင်းသစ်တီပေးခြင်းနဲ့ဆန္ဒတွေကျွန်တော်ရှိတယ်ခင်ဗျအားပေးခြင်းနဲ့သို့တော့ခုနပြောတယ်မလိုအပ်သေးဘူးလို့ပြောတဲ့အကြောင်းကဘာလဲဆိုတော့ဖွဲ့စည်းစည်းကမ်းတွေအရာဘာမှလုံးလို့မရအောင်ကျွန်တော်ချုပ်ချယ်ကန့်တတ်ထားတာတွေရှိတယ်ခင်
ဗျဟုတ်ကဲ့ဒါဟို1990မှာမဲ့ပေးကြတဲ့မဲ့ဆန္ဒရှင်တွေရောပြည်သူတွေရောဒီအခြေအနေကိုတော့နားလည်ကြမယ်ထင်ပါတယ်ဒါပေမဲ့ဝေဖန်သူတချို့ကတော့အခုလက်ရှိစီစီဖွဲ့ဟာဆက်လက်တည်မြဲရေးဒါထက်ပိုပြီးတော့ယိုယွင်းမသောအောင်ထိမ့်သိမ်းထားဖို့ဆိုတဲ့တာဝန်ကိုပဲထမ်းဆောင်နေတယ်ရှေ့ကိုတိုးပြီးတော့သူတို့ကိုယ်တိုင်ဒါ proactive policy ချမှတ်ပြီးတော့လုပ်ဖို့ဆိုတာတခုမှမတွေ့ရဘူးလို့ဆိုကြပါရစေ။အဲ့ဒါဆရာဘယ်လိုတွေ့ပါလဲခင်ဗျာ
ကျွန်တော်အဲ့လိုတော့မပြောချင်ဘူးခင်ဗျာဘာလို့ဆိုတော့အချင်းကြီးလုံဖို့ကင်မှုကအလွန်ကိုအကြက်တဲတွေအကန့်တတ်တွေများပါတယ်ခင်ဗျာအဲများပါတယ်တခုတော့ကြည့်တာပေါ့ခင်ဗျာနိုင်ငံရေးသဘောအရာနိုင်ငံရေးလုပ်တဲ့လူတွေရဲ့စိတ်ဓာတ်အရာဆိုလို့ရှိရင်ကျွန်တော်ကကျွန်တော်သဘောအရာဆိုလို့ရှိရင်တော့ဟုတ်လားထွက်ပေါက်မှမရှိဘူးဆိုရင်ကျွန်တော်ကတော့ဖောက်ထွက်မှာပဲဗျာဟုတ်လားထွက်ပေါက်မရှိရင်ဖောက်ထွက်ရမယ်ဆိုတော့အဲဆောင်ပုံးနဲ့ကင်ပြီးတော့ကျွန်တော်ကလုတ်တာပေါ့သို့တော့ဒီလိုလုတ်တဲ့နေရာဆိုတာကတော့ဟိုကျွန်တော်တို့လည်းပို့ပြီးတော့ဒီပုံကိုယ်တွေကအတွေ့အကြုံတွေလည်းရင့်နေဟုတ်လားအဲနံပါတ်တော့ဒီအမျိုးမြင်တွေလည်းကြီးမားတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့လိုတော့သူတို့စဉ်းစားမဲ့အနေထားမရှိဘူးပေါ့ခဗျာအဲ့လိုမရှိတဲ့အတွက်လဲဖွဲ့ချုပ်ရဲ့လုပ်ငန်းတွေဟာဖြည်းဖြည်းဖြည်းဖြည်းရွေ့နေကောင်းရွေ့နေတာပေါ့ဗျာအဲ့တော့ဘေးကမြင်တဲ့လူတွေအနေနဲ့မြင်ရတဲ့အမှအားမရတာလို့ရှိကောင်းရှိမယ်ဒီနေ့ကျွန်တော်ကင်ဆွဲနေတာဒေါ်စန်းသူကြီးကဒီအဖွဲ့ချုပ်ခေါင်းဆောင်များကိုပြောဘူးတယ်နော်အဲ့ဒါဘာလဲဆိုတော့ဟဲ့လားတမရှိရောက်နေအင်္ဂလိပ်နောက်ပတ်လိုက်ပါဟဲ့လားအင်္ဂလိပ်ရှိကိုရောက်နေတမနောက်ပတ်လိုက်မယ်ဆိုတဲ့ပြောတဲ့စကားရှိတယ်ခဗျာအဲ့စကားကိုဟဲ့လားသူများတွေကတော့ဘယ်လိုအဓိပ္ပာယ်တွေးကြမှာမသိဘူးကျွန်တော်တို့တွေအားလုံးကတော့ဘယ်လိုတွေးလဲဆိုဒါဟာဒေါ်စန်းကြည်ရဲ့ message ပဲအဲ့ message ကပါလဲဆိုတော့အားလုံးရှိကိုတွေးကြပါဖြစ်တဲ့နည်းနဲ့ရှိကိုတွေးရမှာကျွန်မလည်းရှိတွေးမယ်အင်္ဂလိပ်လည်းရှိတွေးကြပါလို့ပြောတယ်လို့ကျွန်တော်နားလေပြီအဲ့ဒါကြောင့်ကျွန်တော်တွေအကုန်လုံးကရှိကိုတွေးနေတယ်ဟလာအခုဒီမှာရှိနေခေါင်းဆောင်မှုရှိတဲ့ခေါင်းဆောင်မှုကလည်းရှိကိုတွေးတယ်အဲ့တော့တွေးတော့မတွေးနည်းဟလာနည်းနည်းနည်းနည်းနဲတာနဲ့များတာနဲ့ဒါပဲကွာမယ်ကြည့်လို့တုံးနေကြတယ်လို့ကျွန်တော်အဲ့လိုပြောချင်တယ်ခင်ဗျ
ဟုတ်ကဲ့အခုမကြခင်ရင်ဆိုင်လာရမယ့်ကိစ္စတစ်ခုကတော့2010ရွေးကောက်ပွဲဖြစ်ပါတယ်ဒီရွေးကောက်ပွဲမတိုင်ခင်တော့အောင်ဆန်းစုကြည်တို့မလို့မြောက်လာဘူးဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဘယ်လိုဆုံးဖြတ်ချက်ချမှတ်နိုင်ကြရှိပါလဲခင်ဗ
ျဒီအနေပတ်သက်လို့ကတော့ကျွန်တော်ကဆုံးဖြတ်ချက်ထားပြီးသားကိုဖြစ်နေပြီခင်ဗျကျွန်တော်ကလက်ရှိဒီစစ်စိုးကနေပြီးတော့ဟလာအတည်ပြုတယ်ဆိုတဲ့ constitution ပေါ်အခြေခံဥပဒေကိုကျွန်တော်ကလက်မခံဘူးခင်ဗျကျွန်တော်လက်မခံဘူးဟလာအဲ့တော့လက်မခံဘူးဆိုတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးကြပါတယ်။တောင်းတွစ်ဆုံဆွေးနွေးလို့ပါ။နိုင်ငံရေးကျင်းသားတွေအားလုံးကိုလှုပ်ပေးပါ။ဟုတ်လား။တွစ်နိုင်ငံရေးတွစ်ဆုံဆွေးနွေးပွဲတွေလုပ်တဲ့အခါမှာဒီအခြေခံဥပဒေကိုဟုတ်လား။ပြင်မှုပြောင်းမှုဟုတ်လား။အဲသို့မဟုတ်လည်းအစ်အနေထားမျိုးတစ်ခုအနေနဲ့ကျွန်တော်ပြန်လည်ရေးဆွဲနိုင်ဖို့ဟုတ်လား။ကျွန်တော်လုပ်ကြပါစို့လို့ကျွန်တော်ပြောနေတာပဲ။အဲ့တော့အဲ့ဒီဖြစ်တဲ့အထိတော့ကျွန်တော်ရဲ့ကြီးညာချက်ရှိပါတယ်။ကျွန်တော်အချိန်၆လပေးထားပါတယ်။အဲ့ဒါမလလောက်ကြမှာပြည့်မယ်ခင်ဗျာ။ကျွန်တော်မလာဒီစောင့်ကြည့်မှာပဲသူတို့ဘယ်လိုတုံ့ပြန်မလဲ
ဟုတ်ကဲ့ဆရာဒါပေမဲ့အဲ့မလာမတိုင်ခင်မှာစေအစိုးရဘက်ကအဲ့လိုပြုပြင်ပြောင်းလဲလာနိုင်တဲ့အခြေအနေတွေ့ကြည့်မယ်ဆိုရင်နိုင်ငံတကာအဖိအားကိုလည်းသူတို့ဘာမှကယူမဆိုင်ဘူးကုလသမဂ္ဂက11တွေ့တယ်မဲ့အရေးအယောင်မတွေ့ရင်ငါတို့မသွားနိုင်ဘူးလို့သူတို့ကပြောလာနေကြပါတယ်ဆိုတော့ပြည်တွင်းမှာလူတွေလည်းပဲခြေကုန်လက်ပန်းကျနေရပြီလို့ကျွန်တော်ရဲ့အမြင်ပေါ့ဆရာ
ဟုတ်က
ဲ့အဲ့လိုဆိုတော့ဘယ်လိုအခြေအနေမျိုးနဲ့စေအစိုးရကိုမလတ်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်တောင်းဆိုထားတဲ့အတိုင်းလိုက်နာအောင်တွန်းပို့နိုင်ပါမလဲဆရာတကယ်လို့သာမတွန်းပို့နိုင်ခဲ့ရင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အကျဉ်းချထဲကိုပူပြီးရောက်သွားထမ်းပေါ့ဆရာ
အဲ့ဒါအဲ့မိကွန်းဖြေဖို့ဆိုလို့ရှိရင်တော့ကျွန်တော်ကဒီလိုပြောရမယ်ထင်တယ်ဟလာကျွန်တော်ကတော့ဘာပဲပြောပြောနိုင်ငံတကာရဲ့ဟလာဒီတွန်းအားတွေဖီအားတွေဟလာတို့မို့လို့နိုင်ငံတကာရဲ့အဲဌာနတွေအတိုင်းတော့ဟလာဒီစေအစိုးရကဘယ်လိုပဲညှင်းညင်းတပတ်ကနေလိုက်ပြီးတော့လုတ်ပြေးနေတာပဲခင်ဗျလုတ်နေရတယ်သူတို့ပြောင်းနေရတယ်ပြင်းနေရတယ်ဟုတ်လားလုတ်နေရဒါမငင်းနိုင်တဲ့ကိစ္စပဲအများကြီးဒါတွေကကျွန်တော်တို့တက်ပြီပြခဲ့ပါပြီဒါတစ်ပေါ့ဗျာနောက်တစ်ခါခုနပြောသလိုခင်ဗျားတို့ပြည်ပလူတွေအမြင်နဲ့တော့ကျွန်တော်တွေကဥပမာဆိုတော့ပြည်တွင်းမှာရှိတဲ့လူတွေကနိုင်ဒီနိုင်ငံကြီးချီကုန်လက်ပန်းကျနေပြီဟုတ်လားဒီလူပြည်သူတွေရဲ့တွန်းအားရုန်းကန်အားလှုပ်ရှားအားတွေကလည်းအများကြီးနည်းသွားနေပြီချင်းနေလို့ဆိုတာလေကျွန်တော်တော့အဲ့လိုတော့တိတ်မချင်ဘူးခင်ဗျာတိမ်မတည်ဘူးဆိုတာပါလို့ဆိုတော့မှန်တဲ့နိုင်ငံရေးအခြေအနေအကြက်တဲတွေအမျိုးမျိုးနဲ့ဟလာဥမာ NLD တို့အဖွဲ့ကြီးလို့မျိုးဟာဟလာချီဝုံလက်ပန်းကြတယ်လို့ပြောနိုင်တယ်ဘာဖြစ်လို့ပြောနိုင်လဲဆိုတော့သူ့လည်းအမျိုးမျိုးဒီလက်ပန်းကျိုးအမျိုးမျိုးချီဆိုလို့လက်စည်းတွေကန်းနေဟလာအမိတ်နေအာနာတွေနဲ့ချီထားတာဟုတ်ဗျာသူတို့ပြည်သူတွေကြားရကြအဲ့လိုမဟုတ်ဘူးခင်ဗျာလှုပ်ရှားနေတယ်ရုန်းကန်နေတယ်ဟလာတွန်းနေတယ်ဥမာဗျာခင်ဗျာဆိုရတော့ဗျာအခုပြီးခဲ့တဲ့ဥမာ2009ကရှိတယ်ဒီဥမာဆိုဒီအချူအောင်တော်လိုင်းကြီးလိုဟာမျိုးကြီးပေါ်ခဲ့ပြီဗျာလူတွေကကျွန်တော်ထင်တယ်ဒီလောက်မဟုတ်ပါဘူးပြည်တွင်းကလူတွေကလည်းလှုပ်နေတာပါပဲ
ဟုတ်ကဲ့
လှုပ်နေတာပါပဲ
ဟုတ်ကဲ့ဆရာနောက်တစ်ခုမြင်တာဆရာစောစောကပြောသလိုတကယ်လို့စစ်အစိုးရဘက်ကကျွန်တော်တို့ကအလျှော့ပြေးလာနိုင်စရာအကြောင်းမရှိဘူးဆိုရင်တော့အမျိုးသားဒီမိုကရေစီဖွဲ့ရွေးရွေးချယ်စရာလမ်းဟာဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံပြီးတော့ရွေးကောက်ပွဲဝင်ရင်ဝင်အခုလည်းမဝင်ဘူးဒီတိုင်းမပြင်ဘူးဆိုရင်တော့ဆရာပြောခဲ့တဲ့ဆရာရဲ့အတွေ့အတိုင်းပောက်ထွက်နိုင်တဲ့အလားအလာရှိပါလားခင်ဗျာစောစောကဆရာပြောတဲ့ပြည်သူလူထုရဲ့ဆန္ဒပြမှုရုံးကမှုတွေဖြစ်ခဲ့တယ်2009ခုနှစ်တုန်းမှာဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥဆောင်မှုအောက်ကဖြစ်ခဲ့တာမဟုတ်ဘူးဆိုတာ တွေးရပါတယ်မြို့သားဒီမိုကရေစီအဖွဲ့ကတော့ဘေးကတော့သူတို့ဟာအားပေးတယ်ကျူဆူတယ်ဆိုပြောခဲ့ပါတယ်အဲဒီတော့အဖွဲ့ချုပ်အနေနဲ့ဥဆောင်ပြီးတော့ပြည်သူ့ဥဆောင်ပြီးဖောက်ထွက်နိုင်တဲ့အလားအလာကဘယ်လောက်ရှိပါလဲဆရာ
အဲဒီဟာတော့ပြည်သူတွေအနေနဲ့ဖောက်ထွက်နိုင်တဲ့အလားအလာတွေအင်အားတွေချိတယ်လို့ကျွန်တော်ယုံတယ်အစစ်တော့အဲဒီဟာကအဖွဲ့ချုပ်ရဲ့ခေါင်းဆောင်မှုအတိုင်းဖြစ်မလားမဖြစ်မလားဆိုတော့ကျွန်တော်ဖြေဖို့နည်းနည်းခက်မယ်ခင်ဗျာခက်မယ်ဆိုတာဘာဖြစ်လို့ဆိုတော့အဖွဲ့ချုပ်ကသာတော့လေကျွန်တော်မပြောနိုင်ဘူးဟုတ်လားကျွန်တော်အခုခင်ဗျားနဲ့ကျွန်တော်နဲ့ပြေဆုံးပြောဆိုနေတာကွာအဲကျွန်တော်တူးချင်းနေနဲ့ပြောနေတာဟုတ်အဲ့တော့ကျွန်တော်ပြောတာပြည်သူတွေကိုကျွန်တော်ယုံတယ်ဟုတ်လားပြည်သူတွေဖောက်ထွက်နေနဲ့အားရှိတယ်ပြည်သူတွေလည်းဖောက်ထွက်ဖို့လမ်းတော့ရှာမှာပဲငုံတော့နေခန်းနေမှာမဟုတ်ဘူးဟုတ်လားသို့တော့ဒီဟာကိုဒီဖောက်ထွက်တဲ့အားတွေကို NLD ကနေပြီးတော့ဥဆောင်မလား NLD ကနေပြီးတော့ဟုတ်လားအဲရှိရနေပြီးတော့ခေါ်မလားဆိုတဲ့ခါတော့အဖွဲ့ချုပ်ကကျွန်တော်ကိုစားပြုပြီးတော့ပြောလို့မရဘူးသို့တော့တေးကြတာတခုကတော့ဘယ်လိုပဲပြောနေနေအဖွဲ့ချုပ်ကတော့ဘေးတော့ထိုင်းနေမှာမဟုတ်ဘူးလို့ကျွန်တော်တော့ပြောနိုင်နေမယ့
်ဆရာရှင်များခင်ဗျာဆရာဦးဝင်းတင်ကတော့ပြည်သူလူထုလှုပ်ရှားမှုကို NLD ကလက်ပိုက်ကြည့်မနေဘူးလို့ဆိုသွားပါတယ် NLD ကလှုပ်ရှားလာရင်တော့ပြည်သူလူထုကလက်ပိုက်ကြည့်နေမလားဆိုတာကိုတော့ဆရာရှင်များအသိဆုံးပဲဖြစ်ပါလိမ့်မယ်အဲဒါပေမဲ့အခုအခါမှာတော့စီအစိုးရကသူတို့သာလျှင်စိတ်တိုင်းကျလှုပ်ရှားနိုင်ဖို့အတွက်ပြည်သူလူထုကိုရော NLD ကိုပါလှုပ်ရှားနိုင်တဲ့ပုံကျင့်တဲ့ကျင်းအောင်လှုပ်လာနေတယ်လို့မြင်မိပါကြောင်းပြောကြရင်ကုတွက်အစီအစဉ်ကိုဒီမှာရင်ညီကုန်းထုတ်လိုက်ပါစေခင်ဗျာကျေးဇူးတင်ပါတယ်